မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးကွဲလွန်ခဲ့မှုမှာတော့အမျိုးသားကျန်းမာရေးနဲ့တခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့တခွဲစစ်ဆေးချက်အရကိုဗစ် -19 ရောဂါပိုးမရှိကြောင်းရှာဖွေတွေ့ရှိပါတယ်လို့ဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်။စောင့်ကြည့်လူနာတွေနဲ့တန်လျာလူနာတွေမှာငကူရောဂါခံရှိတဲ့အတွက်သေဆုံးမှုလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်။ကမ္ဘာတဝန်းစိုးရိမ်မှုတွေမြင့်တက်လာချိန်မှာအထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေအနေနဲ့ယောဂါမကူးဆက်ရအောင်ပဲအထူးဂရုစိုက်ကာကွယ်ကြဖို့ကိုလည်းတိုက်တွန်းနေပါတယ်။စူးစီးတင်ပြထားတာနားဆင်ပါရှင်။WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှကူးစက်ပြန့်ပွားသူပေါင်းက3,000ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်စပ်နန်နမိတ်ရှင်ထိစပ်နေတဲ့မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်မှုတရားဝင်စီးရင်နေမသိရှိရသေးပေမဲ့COVID-19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်လျာလူနာ2ဦးတို့ဓာတ်ခွဲကအဖြေမထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသား2ဦးနဲ့လာရှိုးပြည်သူ့ဆေးရုံကြီးမှာတန်လျာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသား2ဦးအပြင်မန္တလေးမြို့ကန်တော်နရီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီး2ဦးတို့ဖြစ်ပါတယ်။ဒီသေဆုံးသူတွေမှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးတာမဟုတ်တယ်လို့ဓာတ်ခွဲစစ်ဆေးချက်အရ COVID-19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့မတ်လ9ရက်နေ့ညနေပိုင်းကနောက်ဆုံးရသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစောင့်ကြည့်နေချိန်မှာပဲသေဆုံးသူတွေမှာ COVID-19 ရောဂါမတွေ့ရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်
ဒီပေါ်တော့မှာဆိုလို့ရှိရင်ကွန်မြူနီယာ68နဲ့မျိုးသမီးကတော့ရင်းထုတ်ပြန်ပြီလေ။နော်။အခုကကြတော့ဟိုရက်ဆောက်ကနေပြီးတော့ရက်ဆောက်ကနေပြီးတော့ဟိုစေယုံလာတဲ့တောင်ကြီးကနေပြီးရန်ကုန်စေယုံကြီးပြောပြီးခြေတဲ့အမျိုးသားရယ်ပြုလို့ရှိရင်စက်တွေမှနေပြီးတော့လိုက်ရှုပ်စေယုံမှာဆက်ပြီးတော့ဆုံးသွားတဲ့နော်အဲ့ဒီအမျိုးသားရယ်အဲ့ဒီရောက်ရှိရ negative ပါ။အဲ့ဒါလည်းဒီဟိုဒီဆုံးသွားရင်ကျွဲကျော်မှာကျွန်မသိနာပါတယ်။
ဒီ negative ပါသူတို့တခြား underline disease ကြောင့်သေဆုံးတာဖြစ်ပါတယ်။ဟုတ်ကဲ့ရှင်အဲ့တော့ဒီ3ဦးစလုံးကတော့ COVID-19 ကြောင့်သေဆုံးမှုမဟုတ်ဘူးပေါ့နော်
။မှန်ပြီမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ဟုတ်ပါပဲ။ Mouse double check လုပ်ပါပဲ။
ပါရှင်အဲ့တော့နောက်ဆုံးအချိန်နေပေါ့နော်ဆရာမအခုဒီဆေးရုံနေမှာဒီမြန်မာနိုင်ငံတဝမ်းပေါ့နော်ဆေးရုံနေမှာစောင့်ကြည့်လူနာနဲ့တန်လျာလူနာပေါ့နော်ဘယ်လောက်လောက်များနောက်ဆုံးစီးရင်ကြံပါလဲရှင
်။မြန်မာမျိုးဒီဆေးရုံဆိုလို့ရှိရင်တန်လျာလူနာနဲ့စောင့်ကြည့်လူနာ60ယောက်ပါ။ဒီနေ့ဆေးရုံပါ
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆရာမအခုဒီလိုတကွဲမစမ်းသက်ခင်မှာကွယ်လွန်သွားတဲ့ပုံမှာလည်းလူလူဘက်ကစိုးမှုလေးတွေနည်းနည်းရှိတယ်ပေါ့နော်ဆရာမအဲ့တော့လူလူကိုဆရာမတို့ဗာများသတင်းစကားပါကျင်တာရှိပါလဲရှင
်။ဟုတ်ကဲ့လူလူကိုသတင်းစကားပါကျင်တာတော့လက်ရှိမှာဆိုရင်တော့မြန်မာနိုင်ငံမှာဒီ COVID-19 တကွဲတိကျနေတာလုံးဝမရှိကြဘူး။ဘာမှမရှိဘူးဆိုတော့မြန်မာနိုင်ငံမှာဒီရောဂါကူးစက်နေတယ်မရှိဘူးလို့ဆိုလို့ဒီမဟုတ်ပါဘူး။ကိုယ်နိုင်ငံမှာလက်ရှိတော့ကူးစက်တရားတော့မရှိသေးဘူးမရှိသေးလို့မာဒီလိုတဲ့လောက်ထတာလေအများကြီးမာဒီဆာဗမန့်စတန်ကိုလည်းဟိုဆက်ပြီးတော့ဆေးရုံမြင့်ပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာလည်းတူအဲ့ဒီပေါင်းဆောင်ရွက်မှုကလည်းလိုပါတယ
်။အခုလိုမျိုးတန်ရလူနာနဲ့စောင့်ကြည့်လူနာတေဆုံးမှုတွေအပေါ်မှာယောဂါကူးစက်ခံရလို့လားဆိုတဲ့တန်ရတွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးအထူးကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်
။တေဆုံးသွားတဲ့လူတွေမှာကတချို့ယောဂခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်ရဲ့တခုလည်းပုံပယ်ရင်သူ့မှာကကျန်တဲ့ဒီနှလုံးယောဂရှောက်ကတ်ယောဂနော်အဲ့လိုမျိုးကြီးငကိုရီယာအခံရှိတဲ့လူတွေမှာကဒီ influencer တုပ်ဝေးယောဂပိုးဝင်တာအသက်အန္တရာယ်ရှိဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာတွေကိုစောင့်ကြည့်တဲ့အခါမှာဆရာတို့အခြေခံစစ်ဆေးတဲ့ဒီ virus ယောဂကြောင့်ဖြစ်တာလားဒီချားတာကနော်ဘက်တီးရီးယားယောဂကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြံပြင်းစစ်ဆေးလို့ရတယ်ပေါ့ဒီသွားတဲ့သူတွေဆွဆေးတဲ့အခါမှာဒီသွေးထဲမှာဒီ virus ကြောင့်မဟုတ်ပဲနဲ့ bacteria ပိုးကြောင့်တည်ရဆိုရင်တော့ဒီ COVID-19 ရောဂါနဲ့ဆက်စပ်မှုပတ်သက်မှုမရှိဘူးလို့အကြံဉာဏ်သုံးသပ်နိုင်တာပေါ့နော်အဲ့တော့အဲ့ဒါဆိုလို့ရှိရင်တော့သူကတော့ဒီ virus COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်အဲ့တော့ဒီသုံးသပ်ပြီးတဲ့နောက်မှာလေကျွန်တော်ပြောရတဲ့ဒီ virus ဆွဆေးတာပြုလုပ်ခြင်းအဖြစ်လေကျွန်တော်တို့က အဲဒါမဟုတ်ကြောင်ထပ်ပြီးတော့ဒီကျူနိုင်တာလေးဖြစ်ဖြစ်တော့တကယ်ဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေသိလာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီစိတ်ကုန်းကူအပေါ်မှာအဲ့လိုလေးတုံ့တက်မိပါတယ
်တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမှားတွေနဲ့ကောလာဟလတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါနိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေစိုးရိမ်တကြီးဖြစ်နေတာနဲ့ပတ်သက်ပြီးမိမိကိုယ်ကိုအဓိကရောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းရင်အမေလုံးမင်းဆိုရင်တော့မကောင်းပဲနဲ့ဖြစ်တာမကောင်းဘူးပေါ့။အဲ့တော့လူဆိုရင်လေဆိုတာကဒီဘုကုခဏကူတဲ့ဝင်လာနိုင်တယ်လို့ပြုပြပြီးတော့ကူးစက်နိုင်တဲ့ကိစ္စလေးတွေကိုကတက်နိုင်ပြီးဓာစီမယ်ဆိုတာကောင်းတယ်ပေါ့။မကောင်းတာကတော့ခုနပြောတဲ့ဓာဟုတ်ဆိုရင်ပြီးတော့ခုနပစ္စည်းတွေဝယ်ယူစုပေါင်းနေနေရာတွားလိုက်ရမှာမတ်စတက်တဲ့အဲအဲ့ဒီဟာတွေကြတော့ကိုမကောင်းဘူးပေါ့နော်။ဆရာတို့ကထုတ်ထားတော့ဒီလိုချုံနေကျွန်တော်တို့ကျမရေးနေအနာဝင်ဌာနထုတ်ထားတဲ့နီလန်းတွေကိုတိုင်းနာရေးဆိုလို့ရှိရင်တော့ဆိုရင်ဘူပန်ကြရီရောကြသွားမယ်ထင်ပါတယ
်။လက်တလောမှာတော့ရန်ကုန်ဝေဘာကီအထုခုစေယုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်း100ဦးစီမှာလည်းကိုဗစ် -19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်။